မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့ဆိုပြီးနိုင်ငံတကာတရားရုံး ICJ မှာတရားစွဲထားတဲ့အမှုအတွက်နှစ်ဖက်တကြောပြန်ဖြောက်ထားချက်တွေကိုဒီကနေ့ပေးကြပါတယ်။အခုအတန်လွင့်နေတဲ့အချိန်ရှိတော့တရားစွဲတဲ့ဂမ်ဘီယာနိုင်ငံဘက်ကဖြောက်ထားတင်ပြပြီးသွားပါပြီ။မြန်မာနိုင်ငံကတော့မကြခင်နိုင်ပိုင်းအချိန်မှာပေးမှာဖြစ်ပါတယ်။ဒီကနေ့ဂမ်ဘီယာနိုင်ငံဘက်ကဖြောက်ထားတင်ပြသွားကြတဲ့ဥပဒေပညာရှင်တွေကမနေ့တုန်းကမြန်မာဘက်ကဖြောက်လဲချက်တွေကိုပြန်လည်ခြေပါခဲ့ကြသလိုရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်တဲ့အခြေအနေပိုဆိုးမလာအောင်ကာကွယ်တားဆီးမှုတွေတရားရုံးကဆုံးဖြတ်ချမှတ်ဖို့လိုအပ်တယ်ဆိုတဲ့အချက်တွေကိုအဓိကဖြောက်ထားသွားကြပါတယ်။ဒီဖြောက်ထားချက်တွေကိုတရားရုံးထဲမှာကိုယ်တိုင်တင်ယူခဲ့တဲ့ VOA မြန်မာပိုင်း Editor ဦးကျော်စန္ဒာကိုအခုတားရိုက်ဆက်သွယ်မိမြန်ပါမယ်။ဦးကျော်စန္ဒာလိုင်းပေါ်မှာရှိနေပါပြီလားရှင်။
ရှိပါတယ်ဗဇိကမ
ဟုတ်ကဲ့ကြားပြီထင်ပါတယ်နော်ဆိုတော့ဒီကနေ့ဒီဂမ်ဘီယာဘက်ကဘလို့အချက်တွေနဲ့ခြောက်ထားတင်ပြသွားတယ်ဆိုတာကိုပြောပြပေးပါဦးကျော်စောပါရှင
်ဟုတ်ကဲ့ဘောက်ဆောင်ကဂမ်ဘီယာရဲ့ပထမခြောက်ထားချက်ကိုမြန်မာနိုင်ငံဘက်ကပထမခြေပါတဲ့နေရာမှာသူတို့ရဲ့ခြောက်ထားချက်ကိုအမှန်တကယ်မခြေပါနိုင်ဘူးမတုံ့ပြန်နိုင်ဘူးဆိုတာကိုသူတို့သူကြီးကာရကနေတော့တင်ပြတာဖြစ်ပါတယ်ပထမအနေနဲ့ကတော့အချက်လက်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ဂမ်ဘီယာဘက်ကအဓိကလျှောက်လဲတဲ့ရှင်းလင်းရေးဖြစ်တဲ့ Paul Ricola ကတင်ပြပါတယ်။အဲ့ညမှာမြန်မာအစိုးရဟာမြန်မာနိုင်ငံမှာသူညာရေပေါ်လူမျိုးတုံးသတ်ချက်ကိုကျူးလွန်ခဲ့တဲ့ intensity ဟာကိုသူတို့မဟန်တနိုင်ငယ်ဘူးကျူးလွန်ခဲ့ဖို့ကျူးလွန်ဖို့ဖြစ်တဲ့ကိစ္စတွေကိုမဟန်တနိုင်ငယ်ဘူးဆိုတာကိုအဓိကပြောတာဖြစ်ပါတယ်။ဆိုတော့မြန်မာအစိုးရကိုယ်တိုင်ကလည်းပဲမြန်မာအစိုးရမြန်မာစစ်တပ်ကလည်းနိုင်ငံတဖွဲ့တွေရဲ့ရစမှုဒီလိုသူတွေပေါ်ရစမှုကိုသူတို့မဟန်တာခဲ့ဘူးဆိုတာအဲ့ဒါရှိရင်ရစမှုတွေရှိခဲ့တယ်ကျွလုံးမှုတွေရှိခဲ့တယ်ဆိုတာပြောတော့တယ်သူတို့ကသူတို့မဟန်တာနိုင်ခဲ့ဘူးဆိုတာသူအထောက်အထားတင်တော့ဖြေပါသွားတာကိုတွေ့ရပါတယ်ဆရာပထမဆုံးအနေနဲ့ကတော့အခုဖြင့်သူတို့ရဲ့အငင်းပွားမှုကိုသူတို့မပြောဘူးရွာတွေချက်ချခံရတာလိင်ကိစ္စကြီးစွာခံရတာနောက်ပြီးတော့ပုံစံမှုကြီးမင်းအောင်ဟန်ရဲ့ Facebook ထဲမှာသင်္ဂါဒီကိစ္စကိုကျွန်တော်အပြည့်ရှင်းအောင်မယ်။ဘာညာရေးသားခဲ့ရတယ်နဲ့တကွာဒီဟာအထောက်အထားကိုဥပပေးပြီးတော့တက်တက်ကြွကြွတင်ကြသွားရမှာရှိနေမှာ။အဲဒါပထမဆုံးတင်ကြတဲ့ရှင်းနေကြီးရဲ့တင်ကြချက်ပါ
။ဟုတ်ကဲ့ပါရှင်။ဒီကလေးကဒီဂမ်ဘီယာဘက်ကနေပြီးတော့ဥပဒေပညာရှင်၃ယောက်ဖြောက်ထားတင်ပြသွားကြရပေါ့လေ။ဆော့ဆော့ပြောသလိုပဲဥကြစနာပြပြသွားတာတော့ဒါပထမဆုံးဖြောက်ထားသွားတဲ့ဥပဒေပညာရှင် Paul Ricola ပါ။နောက်ဥပဒေပညာရှင်တယောက်ဖြစ်တဲ့ဒီပမောက်ခပြဲဒါဂျွန်နဲ့ပြောသွားရပြောတင်ပြသွားပါရဲ့ဆိုတော့သူတင်ပြသွားတဲ့အထက်မှာတော့ဒီ ICJ မှာအခုအမှုကိစ္စအစီရင်ပိုင်ခွင့်ရှိသလားလို့မနေ့ကမြန်မာဘက်ကမေးခွန်းထုတ်သွားတဲ့အချက်ကိုခြေပါသွားတာတွေ့ပါတယ်ဆိုတော့ဗမောက္ခဒါဂျွန်ရဲ့ဒီဖြောက်ထားချက်တွေကိုလည်းပြောပြပါဦးကျော်သာသာရှင
်။ဟုတ်ကဲ့ဗမောက္ခဒါဂျွန်ရဲ့အဓိကဥပဒေကြောင်းရဖြောက်ထားတာကတော့သူကအချက်လက်ထက်ဥပဒေကြောင်းရဘာလို့ခြေပါသလဲဆိုရင်ဒီကိစ္စဟာ OIC နဲ့ဖြစ်တာမဟုတ်ဘူးကမ်ဘီယာနိုင်ငံရဲ့အခုဖြစ်တဲ့ဂမ်ဘီယာနိုင်ငံဟာတရားစွဲဆိုပိုင်ခွင့်ရှိတယ်။ဒီမှာကအာဏာအမိအာဏာရှိတဲ့စွဲဆိုဖို့အခွင့်အာဏာအပြည့်အဝရှိတယ်။ဒါ proxy in နဲ့လုပ်တာမဟုတ်ဘူးဆိုတော့ဒီပေါ်ပြပါရဲ။ဒါကလသမဂ္ဂအဖွဲ့ဝင်နိုင်ငံအခုလည်းပဲဖြစ်တယ်။ဆိုတော့ဂမ်ဘီယာကဒီ OIC ရဲ့ဩဇာအာဏာကလုပ်တာမဟုတ်ဘူး။ဆောက်ပိုင်းပြရလည်းပဲကံကွက်စရာအကြောင်းမရှိဘူးဆိုပြီးတော့သူကပြောကြားသွားပါရဲ့ခင်ဗျာ။ပြီးတော့တခြားသူရဲ့လူရက်ကိုဝါစီဖော်မင်းနိုင်ငံရဲ့ဆက်ခံတယ်လို့ပဲကနေဒါနိုင်ငံနဲ့နယ်သာလန်နိုင်ငံတို့ကလည်းဆက်ခံတယ်ကျန်တဲ့နိုင်ငံတွေကလည်းဆက်ခံလာလို့အမေတို့သူညှိုးလင်းတဲ့ဆွဲကြောင်ကိုပြောတော့ပါခင်ဗျအဲ့ဒါကတော့ဒီတရားရှင်နေကြီးပြောတာဖြစ်ပါတယ်
ဟုတ်ကဲ့ပါရှင်။နောက်ဒီဂမ်ဘီယာဘက်ကခြောက်ထားတဲ့နောက်ဆုံးဥပဒေပညာရှင်ကတော့ဒီပမောက်ခရှေ့ကြီးဖီလစ်ဆန်ဖြစ်ပါတယ်ဒီ ICJ တရားရုံးမှာအရင်တော့ဆုံးဖြတ်ခွေးရဲ့အမှုတာတကားတစ်ခုလည်းသူပြောတော့တာတွေ့ပါတယ်ဆိုတော့ပမောက္ခရှင်နေကြီးဒီဖီလစ်ဆန်ပြောသွားတဲ့အချက်တွေကိုလည်းဦးကျော်စန္ဒာပြောပြပေးပါဦးရှင်
။ဟုတ်ကဲ့မဆူမြန်မွန်ကျော်ရဲ့အရင်တော့ဆီရင်လုံးစွာဟို1960ဒီလွန်ဒစ်တွေကအာဖရိကတောင်ပိုင်းမှာဖြစ်ခဲ့တဲ့အီသီယိုးပီးယားရောလီဘီးယားရောနိုင်ငံတွေကတောင်အာဖရိကနိုင်ငံနဲ့ပတ်သက်ပြီးဆောက်ထားတဲ့ကိစ္စဖြစ်ပါတယ်။အဲဒီကိစ္စမှာလုံးကဒီလိုပဲပြည်ထောင်စုကထုတ်ပေးဖို့ဘာညာလျှောက်ထားခြင်းနဲ့ပတ်သက်ပြီးတော့တရားရုံးကလက်မခံခဲ့ပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ်လစ်စီကပြင်ဆင်လို့ငါတို့ဟာဒီဟာကိုပယ်ပယ်လိုက်တယ်။သူရဲ့လျှောက်ထားချက်ကိုသူကပြောခဲ့ပါတယ်။တရားစီရင်အဆုံးရှိခဲ့ပါတယ်။ဆိုတော့အဲ့ဒီစီရင်တုံးကိုမြန်မာဘက်ကထောက်ပြပြီးတော့ပြောခဲ့ပါတယ်။အဲ့လိုလည်းပဲအစင်နာဒီလိုလူရှိခဲ့တယ်။အဲ့ဒါကအခုသိချက်လည်းပဲတရားရုံးကစီရင်နိုင်မယ်မရှိဘူး။ဘာညာဆိုတာသူတို့လျှောက်လဲသွားတဲ့အတွက်ကြောင့်အဲ့ဒီဟာကိုသူကပြန်ထောက်ပြပါတယ်။အဲ့ဒီတိုင်းလုတ်ခဲ့တဲ့အတွက်ကြောင့်အဲ့ဒီလို ဆောင်အဖိကဣစ္ဆမှာပယ်ချခဲ့တာလည်းပဲအမှတ်တရဖြစ်တယ်အဲ့လိုပယ်ချခဲ့လို့လည်းပဲဒီတရားရုံးကိုထိုက်ကနိုင်ငံတကာရဲ့ဝေဖန်ခြင်းခံခဲ့ရတယ်အခုလည်းပဲတခါဒီအမှတ်ကိုထွက်လက်ပြီးတော့ကြည့်မှမယ်ဆိုရင်ဒီတရားရုံးရဲ့မိုင်းမဟာဖြစ်မယ်ပိုင်းအရှောက်ကျောအထောက်ခံတကွာဆောက်ရတော့ပါစီနော်ဒီတော့တကယ်တမ်းဒီနေ့အလုံးကိုဆွမ်းခြုံပြီးတော့ပြောရင်တော့သူရဲ့လျှောက်ထားချက်ကတော့ intense ရဲ့နောက်ပြီးတော့ပြင်ပိုင်ခွင့်ရှိရတရားရုံးမှာနောက်ပြီးတော့ဂမ်ဘီယာဘက်ကလည်းဆွေးဆူပိုင်ခွင့်အပြည့်အဝရှိရဲ့ဒေါ်လာစင်မှာတော့ provisional measures ခေါ်တဲ့ဒီဒေါ်လာစင်ကတော့လိုင်းနာရဖို့ဆက်လက်ပြီးတော့ဒီ intense ရှိနေတဲ့အတွက်ကြောင့်ဒါကိုဆန်းသားထားဖို့လိုအပ်တယ်ဒီမင်းကိုဆက်မှတ်ပေးဖို့လိုအပ်ပါတယ်ဆိုတာကိုဆောက်လဲသွားတာဖြစ်ပါတယ်ဆိုတော့ဒီဆောက်လဲချက်ကိုဆင်လာပြီးတော့နောက်နိုင်ပိုင်းဒီမှာမြန်မာဘက်ကဘယ်လိုသူပြအချင်းသူကစပါလာမလဲဆိုတာကတော့ကျွန်တော်တို့ကောင်းကြည့်ဖို့
ဟုတ်ကဲ့ပါရှင်ဦးကျော်သနာပြောလို့ပါပဲဒီမကြလျင်အချိန်မှာပဲနိုင်ပိုင်းတွင်မှာမြန်မာဘက်ကလည်း၆လဲတင်ပြမယ်ဆိုတော့မြန်မာဘက်ကတော့ဘလို့အချက်တွေကိုသူတို့ပြန်ပြီးတော့ခုခံခြေပမယ်လို့ဦးကျော်သနာအနေနဲ့မျှော်လင့်လဲရှင
်အဲ့ဒါကတော့ကျူတင်ခမရဖြစ်ပါတယ်အဲ့ဒါကတော့မြန်မာဘက်ကတော့အချက်လဲပိုင်းကိုစောစောကသူတို့ပြောထားတဲ့နေရာမှာတော့ဒီဘက်ကပြောထားတာကတော့ကျန်တာကိုမကြိုးစားခဲ့ဘူးဆိုတာကိုအဓိကပြောရဲ။နောက်ပြီးတော့စစ်တပ်ကရက်ဆက်ကြည့်နေမှုတွေတကယ်ရှိတဲ့အကြောင်းမြန်မာတပ်ကဝန်ခံပြီးသားဖြစ်နေပါလားဆိုတော့မေးပြရမေးတော့ပါရဲ့။တော်တော်လေးအစွဲတကြပြောပါလို့ဆွေးရပါလိမ့်မယ်။အခုခါမှာတော့မြန်မာဘက်ကဒီဟာကိုဘယ်လိုခြေပလာမလဲဆိုတော့ကျွန်တော်လည်းစိတ်ဝင်စားစောင့်ကြည့်နေတယ်လို့ပဲပြောမှာဖြစ်တ
ယ်။ဟုတ်ကဲ့ပါရှင်။ဦးကျော်သနာခုလိုမျိုးတဟိတ်မျိုးကနေပြီးတော့တရားရိုက်သတင်းပေးဖို့ဒါကိုကျေးဇူးတင်ပါတယ်ရှင်။ဒုတိယပိုင်းအစီအစဉ်ကြားလို့ရှိရင်လည်းတတိယလောက်ထပ်ပြီးတော့ဦးကျော်သနာနဲ့မင်းမြတ်ပါအောင်မယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။တောင်းပါပြီရှင်။ကျေးဇူးတင်ပါတယ်။
ဒါကတော့ Netherlands နိုင်ငံ The Hague မြို့ကဒီ ICJ တရားရုံးမှာရှောက်ထားတင်ပြချက်တွေကိုကိုရိုက်သတင်းယူနေတဲ့ဦးကျော်စံသားပြောသွားတာဖြစ်ပါတယ်ရှင်။